ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်2020အထွေထွေရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်မှုချမ်းတစ်ခုကောက်ယူပြုစုဖို့ပြင်ဆင်ဆောင်ရွက်နေပါတယ်။အရင်ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်စီရင်အငင်းပွားမှုတွေကြုံခဲ့ရတာမို့တည်ဇွန်လကုန်ကစပြီး3လကြာဆောင်ရွက်မဲ့စီမံချက်ဟာနိုင်ငံတွင်းကမဲပေးခွင့်ရှိသူတိုင်းမဲပေးနိုင်ရေးအတွက်ဆောင်ရွက်ပေးနိုင်မှုဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ VOA သတင်းတောင်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
လာမယ့်2020အထွေထွေရွေးကောက်ပွဲမှာစစ်မှန်တဲ့မဲဆန္ဒရှင်စည်းရင်းတွေရဖို့နဲ့မဲပေးခွင့်ဆုံးရှုံးတာတွေမဖြစ်ဖို့ဒီစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရဥမြင့်နိုင်ကပြောဆိုလိုက်တာပါစီမံချက်အရာမဲစင်းပြုစုရေးကောက်ယူရေးကြီးကြပ်ရေးဆိုပြီးအဖွဲ့တွေခွဲခြားလှုပ်ဆောင်မှာဖြစ်ပါတယ်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေပတ်သက်လို့ဥမြင့်နိုင်ပြောပြလာတာကတော့
ဒီလကုန်ကနေစပြီးတော့စတင်ပြီးတော့ကောက်ယူသွားမှာပေါ့နိုင်ငံလုံးမှာနိုင်ငံလုံးမှာတကယ်နိုင်ငံလုံးမှာဟုတ်ကဲ့၃လအတွင်းကျွန်တော်ကောက်ယူပါမယ်ဟုတ်ကဲ့ဟုတ်ကဲ့လာဝကတို့ထွေအုပ်တို့နဲ့ကိုအခုအဖွဲ့တွေဖွဲ့ပြီးတော့တခြားကောက်ပြီးကောက်ပြီးတော့အဲ့အကြမ်းတွေကိုသက်ဆိုင်ရာပါတီတွေအဲ့ဒီတို့ရှိမှခြေစိုက်ပါတီတွေအကုန်လုံးကျွန်တော်စီတီဓာတ်ပြိုင်းနဲ့ဝေမယ်သူတို့ကလည်းသူတို့ပါတီဝင်နေကြံလားမကြံလားတို့လိုက်ကြည့်မယ်ကြံတဲ့မက်ဆန်နေချင်းတွေလိုက်လားလိုက်ကြည့်မယ်လိုက်ကြည့်မယ်ဆိုလို့ရှိရင်ကြံတဲ့လူဆိုရင်သူတို့ဟိုကျန်တဲ့စင်းကိုတမရကျွန်တော်တို့ပို့ရင်ကျွန်တော်စီကျွန်တော်တို့အဲ့မှာစစ်စစ်ပြီးထည့်ပေးမယ်အဲ့ဒီအပြင်ကိုအဲ့ဒီအပြင်ကိုတက်ဆိုင်ရာပါတီတွေတွတ်တော်ကိုယ်စားလှယ်လောင်းနေသူတို့စီကိုလည်းပဲဒီမဲစင်းအကြမ်းပီဒီနေနေပေးပြီးတော့သူတို့စီရလည်းပဲသူတို့ရဲ့ပါတီဝင်တွေဘယ်သူကြံနေတယ်လဲသူတို့ရဲ့မဲဆန်တွေဘယ်သူကြံနေတယ်လဲအဲ့ဒါတွေသူတို့စီကိုပေးပြီးတော့သူတို့စီရလည်းတောင်းခံပြီးတော့ပြုစုသွားမယ်ဆိုရင်တော့တင်မတန်ကိုမှန်သွားမယ်ဟာဖြစ်မှာပေါ့နော်စစ်ပြေးရှောင်နေတဲ့တတ်တတ်ကောက်မယ်ပြောင်းရွှေ့လို့သားတွေလည်းသိချာစနစ်ချာကောက်မယ်ခုကတော့
ဒီလိုကောက်ယူတာမှာတိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကပြည်သူတွေစစ်ပေးရှောင်ပြည်သူတွေရွှေပြောင်းလုပ်သားတွေအပါအဝင်နိုင်ငံတွင်းမှာရှိနေတဲ့မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်ရေးအတွက်အားလုံးကိုစည်းရင်းကောက်ယူမယ်လို့ကော်မရှင်ကဆိုပါတယ်။ဒီစီမံချက်ကနေပြည်ပြည်စုံတဲ့မဲဆန္ဒရှင်စည်းရင်းတစ်ခုထွက်လာမယ်လို့ကော်မရှင်ကတော့ယုံကြည်နေတာပါ။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့နေရာတွေတိုင်းရင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့နေရာတွေတဲကိုဘလို့ကောက်ယူမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဘဲကူညီမမယူပဲကော်မရှင်တစ်ခုတည်းကပဲဒီစီမံချက်ကိုလှုပ်ဆောင်တာဖြစ်တယ်လို့ကော်မရှင်ကတော့ပြောဆိုထားပါတယ
်။ကျွန်တော်ကလည်းကျွန်တော်စီမံချက်ချပြီးလုပ်ပါလေကျွန်တော်တို့ထွေးဥကဲဟိုလာဝကရဲ့ကျွန်တော်တို့ဘာသာချောင်းရမှာပါဟုတ်ကဲ့။ချပြမယ်ချပြမယ်အရင်ကနှစ်ချိန်ကျွန်တော်တို့ချပြမှာပေါ့
။ဒီလိုလှုပ်ဆောင်မဲ့စီမံချက်ကတကယ်ကိုအောင်မြင်ပါမလားဆိုတာကိုတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကမေးခွန်းထုတ်နေတာတွေရှိပါတယ်။တကောင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကဆိုင်းရဲကြော်စွာမြင့်ကတော့ပြေဆုံးတဲ့မဲစင်းတစ်ခုရဖို့ဆိုရင်ကော်မရှင်အနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမတိုင်ခင်တုန်းကမဲစင်းကောက်ယူခဲ့တဲ့နီလန်းတွေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာကြုံတွေ့ခဲ့ရတဲ့အချက်အလက်တွေကိုအရင်စူးစီးသုံးသပ်ပြီးမှသာစီမံချက်တစ်ခုကိုတေချာရေးဆွဲလှုပ်ဆောင်တင်တယ်လို့သူကတော့အကြံပြုသွားပါတယ
်မဲစင်းကအခုလက်ရှိရှိနေတဲ့ဥပဒေမူပေါင်းရကော်မရှင်ကမဲစင်းကိုပြုစုမယ်မဲစင်းကိုပြုစုပြီးကတ်ထားမယ်ကတ်ထားပြီးနိုင်ငံသားတွေကသွားကြည့်မယ်ကြည့်ပြီးချင်းမှားတဲ့ရှက်မှာပြင်တဲ့ရှက်ပြင်အဲ့ဒါပြီးတော့ကော်မရှင်ကဒါကိုပြန်ပြီးတော့မှ update လုပ်မယ်ဆိုရင်နီးပဲဆိုတော့အဲ့ဒီနီးစနစ်အပြင်ကိုအခုကကော်မရှင်ကပြောသလိုမျိုးပဲမဲစင်းကိုကောက်မယ်ကောက်ပြီးတော့မှပါတီလက်ထဲကိုထည့်မယ်ဆိုရှင် account နောက်ထပ်ကျွန်တော်တို့မဲစင်းပြုစုရေးမှာနောက်ထပ်ပါတီတွေကိုထပ်ထည့်လိုက်လို့ဖြစ်နေတာပေါ့ဆိုတော့ပါတီတွေကလည်းကျွန်တော်တို့မြို့နယ်တိုင်းမှာမရှိဘူးတနိုင်ငံလုံးမှာပါတီရှိတာဆိုတော့ပါတီကြီးနှစ်ခုပဲရှိကျွန်တော်ဘလို့သဘောနားလည်းမလားကော်မရှင်ကိုရင်းရချစ်စီဒါမို့လို့ရှင်လေဒီလွတ်လပ်တဲ့ရက်ဖက်ဖွဲ့စည်းတစ်ခုကနေပြီးမှဒီမဲစင်းကိုစနစ်တကျသူတည်တနာပြုပြီးအရင်ဆုံးဆက်စစ်လေ့လာမှုလုပ်အဲ့ဒါပြီးတော့မှကျွန်တော်တို့မဲစင်းဘယ်လိုကောက်မယ်ဆိုတော့ပူဝါဒချစီခြင်းလေအဲ့ဒါမျိုးဆိုရင်ပို့ပြီးတော့မှကျွန်တော်တို့မဲစင်းကပိုကောင်းလာမယ
်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားတဲ့အစီရင်ခံစာအရတော့ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲအတွင်းငယ်မြေအေးချမ်းမှုမရှိတာကြောင့်တနိုင်ငံလုံးမှာမြို့နယ်40နီးပါးလောက်ရွေးကောက်ပွဲကျင်းပနိုင်ခဲ့ခြင်းမရှိဘူးလို့ထုတ်ပြန်ကြေညာထားပါတယ်ရှင်။